မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများစီစဉ်ပါတပတ်အတွင်းဖြစ်ပျက်ခဲ့တဲ့သတင်းတွေထဲကသတိထားမိတဲ့ပြောစကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ကောက်နှုတ်တင်ပြချင်ပါတယ်အရင်စစ်စိုးရအဆက်ဆက်တန်မတ်ဖြစ်တာဝန်ယူခဲ့သူတဦးကိုပြည်တော်စုဝန်ကြီးဆင့်ရှိတဲ့မြို့သားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်ပြီးစစ်ဖက်ရက်ဖက်ဆက်ဆံရေးတိဆောက်တာဟာအဖြစ်မဟုတ်ဘူးလို့နိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိန်းကပြောလိုက်ပါတယ်ဇန်နဝါရီလ17ရက်နေ့ကအငြိမ်းစားတာမတ်ကြီးဟောင်းဦးတောင်းထွန်းကိုမြို့သားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်သမရဦးထင်ကျော်ကခန့်အပ်ကြောင်းကြေညာခဲ့ရတဲ့ပတ်သက်ပြီး DBB အတန်လွန့်ဌာနကမေးမြန်းရမှာဒေါက်တာရံမျိုးသိန်းကအခုလိုဝေဖန်ထားဖြစ်ပါတယ
်အမျိုးသားပြန်လည်တင့်မြတ်ရေးကိုဥတီတဲ့အစိုးရတရက်ကိုဖော်ဆောင်နေဆိုတဲ့နေရာမှာကျွန်တော်တို့ဟာဟလာဒီမိုကရေစီအကျိုးစီးပွားအတွက်နော်ဒီမိုကရေစီအတွက်တိုင်းပြည်နဲ့ပြည်သူလူထုအတွက်နော်အနစ်နာခံခဲ့တဲ့နော်မမမမရက်တည်ခဲ့တဲ့ပညာရှင်တွေပညာတတ်တွေနော်နိုင်ငံရေးသမားတွေကိုလည်းနော်အတိမတ်ပြုပြီးတော့အစိုးရအဖွဲ့ထဲမှာပေါင်းဆက်ထည့်သွင်းဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုပဲအကြံပေးပုဂ္ဂိုလ်နေရာကိုစဉ်းစားတဲ့နေရာမှာလည်းအာထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြင်တယ်ဥပမာဆိုလိုချင်တဲ့သဘောကကျွန်တော်တို့တိုင်းသားတွေထဲမှာဟလာဒီလိုယာတူးမျိုးကိုရယူပြီးတော့အလုပ်လုပ်နိုင်တဲ့လူတွေအများကြီးရှိနိုင်တယ
်။လွတ်တော်တက်တန်းတစ်နှစ်ပြည့်ကနေအချိန်ဖြစ်တဲ့လက်ရှိအချိန်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတမတော်ခေါင်းဆောင်နေတဲ့အတူဆွေးနွေးဖို့အချိန်ရောက်နေပြီလို့အရင်မျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းနဲ့ NDF ပါတီကိုယ်စားလှယ်လောင်းဥခိုင်မောင်ကြီးကပြောလိုက်ပါတယ်။ဇန်နဝါရီလ10ရက်နေ့က DBB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရာမှာဥခိုင်မောင်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။အာဏာရပါတီခေါင်းဆောင်နဲ့တမတော်ကာဝေးဦးစည်းချုပ်ကအရင်ဦးဆုံးလူတွေးဆောင်ဖို့လေလိုအပ်ပါပြီဒါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒီတက်ထပ်ပြီးတော့နောက်ဆက်တွဲတွေကတော့စောစောလို့ပါတီပေါင်းစုံနဲ့တိုင်းရင်းသားပေါင်းစုံဖွဲ့စည်းတွေနဲ့တွေးဆောင်ပြီးတော့မှအမျိုးသားအဆင့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစကားဝိုင်းကြီးဖြစ်လာပါလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
မြန်မာနိုင်ငံတရားစီရင်ရေးစနစ်မှာတရားဥပဒေစိုးမိုးမှုနဲ့ပတ်သက်ပြီးတော့အထောက်အထားသက်တည်ပြကျင်တဲ့အတွက်66ကာကြီအမှုကိုရင်ဆိုင်ခဲ့တာဖြစ်တယ်လို့အထင်းသိမ်းခံထားရပြီးတော့အမှုရင်ဆိုင်နေရတဲ့အာဏာရ NLD ပါတီသူတည်တနာမှုဦးမျိုးရန်အောင်သိန်းကပြောလိုက်ပါတယ်။ဇန်နဝါရီလ17ရက်နေ့ကတရားရုံးက၄ချိန်မြောက်အာမခံလျှောက်ထားချက်ပယ်ချပြီး MCN သတင်းဌာနကမေးမြန်းရမှာဦးမျိုးရန်အောင်သိန်းကအခုလိုပြောကြားရတာဖြစ်ပါတယ်
။သိသားတာဖြစ်ပါတယ်
ဒီအားရှိတဲ့တရားစီရင်စနစ်ကိုကျွန်တော်မြင်နေပြဗျာ။ဟု
တ်ကဲ့
။ကျွန်တော်အခုရဲတွေတရိပ်ထွက်တာလည်းပဲသူတို့မှန်မှန်တရိပ်ထွက်ကြတာတွေ့ရတာ။ရုပ်ဖ
ွဲ့အနေနဲ့စေတနာရိုးသားမှုမိမိကိုယ်ကိုစောင့်ထဲမှုတွေနဲ့ပြည်သူကိုအလုံကျွေးပြုကြဖို့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြတ်မောင်ကပြောလိုက်ပါတယ်။ဇန်နဝါရီလ6ရက်နေ့ကမြို့တော်ဝင်ကတိုက်ရိုက်ခန့်အပ်တဲ့စီဗင်ကော်မတီဝင်တွေခရီးသစ္စာပြုတဲ့အခမ်းအနားမှာဒေါက်တာစောမြတ်မောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ကိုမေလင်းလင်းပြောရရင်စီဗင်ကော်မတီဝင်တွေဆိုတာလည်းအရေးကြီးတဲ့နေရာမှာရှိတဲ့ပုံပုံများဖြစ်ပါတယ်။ဘာလို့လဲ။ရန်ကုန်မန္တလေးမှာလည်းမြို့တော်မရှိတာပါနော်။အဲ့တော့မြို့တော်ရှိပြီဆိုတာရန်ကုန်မန္တလေးပဲရှိတာ။ပြောရရင်အချက်တရားလည်းအကြီးကြီးပါ။အဲ့တော့ဒီနေရာမှာစေတနာရေး၊ယူသားရာရေး၊ပုဂ္ဂိုလ်ကိုနော်။စောင့်ထင်းရင်းနဲ့ဖို့စင်ခြင်းတို့တရားနဲ့ရာကျိုးရွာကျိုးတန်းကြီးကျိုးလုပ်ပါမယ်ဆိုတဲ့အိုက်ဖြတ်မှုရှိမယ်ဆိုရင်ကျွန်တော်တို့လုပ်ငန်းတွေပေါင်းနေပါမယ်။
ရွာပိုင်းမြေတွေကိုတက်ကလာသိမ်းတာဖြစ်လို့အမှန်တကယ်ကျူးကျော်သူဟာတက်ပဲဖြစ်တယ်လို့တက်သိမ်းမြေပိုင်တဲ့ကျူးလွန်မှုနဲ့တရားရင်ဆိုင်နေရတဲ့မန္တလေးတိုင်းစင့်ကိုင်မြို့နယ်ခန့်လူးရွာကတောင်သူတို့ကပြောလိုက်ပါတယ်။ပိုင်တဲ့ကျူးကျော်မှုနဲ့ဖန်ဆင်းထားပြီးဇန်နဝါရီလ10ရက်နေ့ကရုံးထုတ်စစ်ဆေးရမှာခန့်လူးရွာသားဦးတောင်သူဦးစိုးဆွေက RFA ကိုအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။အဲ့တော့ကျွန်တော်တို့ကကျွန်တော်တို့မြေကိုကျွန်တော်တို့လှုပ်ရှားတယ်။အိမ်ဝိုင်းနေရာလဲသူ့အိမ်ဝိုင်းမှာပဲတူနေတာ။အဲ့ဒါကိုတက်က2016ဒီအစိုးရလက်ထက်မှာဒါဟာတက်ပိုင်မြင်ဖြစ်တယ်ခင်ဗျားတို့ကျူးကျော်တာကျွန်တော်တို့ကပြောတယ်တက်ကအရင်ရောက်တာလားရွာကအရင်ရောက်တာလားကျူးတယ်လို့ပြောတယ်ဒီကနေ့ကျူးတာကမင်းတို့ကကျူးတာအဲ့တော့28လပိုင်းဒီ2016 9လပိုင်း23ရက်နေ့ကနေသူတို့ကတက်ပိုင်မြင်အဖြစ်ဟိုလက်ရောက်ရာယူဖို့ခြံစည်းရိုးခတ်လိုက်တာအဲ့မှာစိုက်ပျိုးမြေတဲ့ရောက်လာတဲ့အပေါ်မှာတောင်သူတွေကတားတယ်ဒါစိုက်ပျိုးမြေဖြစ်တယ်လက်ရှိလဲစိုက်နေတာလက်ရှိလဲအတီးနံနေရှိနေတာအဲ့ဒါကိုသူတို့ကမရဘူးဇွတ်လောက်သွားတာ
အခုကမှမသားသားစကားများအစီအစဉ်ရောက်ပါခင်ဗျာကျေးဇူးနားဆင်ကြတဲ့ပြည်သက်အားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ